မြန်မာဆက်ရနာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့အတူရပ်တည်ထောက်ခံနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကထပ်ပြောခဲ့ပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်ဆင်ရေးသဘောကျညာချက်ပေါ်တနေ့ကတုံ့ပြန်ရမှာမြန်မာအကြမ်းတဲကိုအကြမ်းဖက်နည်းနဲ့ဖြစ်ရှင်းတာကိုလက်မခံနိုင်ဘူးလို့အမေရိကန်ကပြောခဲ့တဲ့ပေါ်သတင်းထုတ်တွေရဲ့မေးခွန်းကိုပြောခွင့်ရ Net Press ကပြန်ဖြေသွားခဲ့တာပါ။
We stand with the people of Burma, and the people of Burma have demonstrated time and again that they do not support this coup, they do not support this extra constitutional, this anti-democratic activity.
မြန်မာပြည်သူတွေနဲ့အတူရက်တီလာတာကိုအမြဲပြောလာခဲ့ပါတယ်။မြန်မာပြည်သူတွေအနေနဲ့ဆက်ရနာသိမ်းတာကိုဆက်လက်ဆန့်ကျင်နေချိန်မှာသူတို့လိုပဲအမေရိကန်အနေနဲ့လည်းဒီမိုကရေစီပြန်ဖော်ဆောင်တာကိုမြင်လိုပါတယ်။ဒီအတွက်အာဆီယံပါဝင်နိုင်ငံတကာအတိုင်းအဝန်းနဲ့အတူတန်တမာရေးစီးပွားရေးပိတ်ဆို့တန်ခတ်မှုတွေသုံးပြီးကြိုးပမ်းနေပါတယ်လို့ပြောခွင့်ရ Price ကပြောသွားခဲ့တာပါဒီဆီယနာသိမ်းမှုအတွက်တာဝန်ရှိသူတွေအနေနဲ့အခြေခံအခွင့်အရေးတွေဖြစ်တဲ့ငြိမ်းချမ်းစွာစုဝေးအခွင့်နဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်တွေကိုကျင့်သုံးရုံကျင့်သုံးသူတွေပါဝင်မြန်မာလူထုပေါ်အကြမ်းဖက်လို့ရကျူးလွန်သူတွေပေါ်တန်ခတ်အရေးယူချမှတ်တာတွေလှုပ်ထားပြီးဒါဟာအမေရိကန်ကဆက်လုပ်သွားမှာဖြစ်ပါတယ်လို့လည်းပြောခွင့်ရ Price ကဆက်ပြောသွားခဲ့ပါတယ်အခုလိုအချိန်မှာမြန်မာနိုင်ငံရဲ့ဆီယနာသိန်းဆန့်ကျင်ဆန္ဒပြပွဲတချို့မန္တလေး၊စကိုင်း၊တနင်္သာရီစတဲ့ဒေသတချို့မှာဆက်ဖြစ်ခဲ့ပါတယ်ခင်ဗျ။